အိန္ဒိယနိုင်ငံမှာ COVID-19 ကူးစက်ခံရသူဟာတောက်ကြံနေတနေ့ထဲမှာတင် 8,100 ကျော်ရှိနေတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါဟာ6လအတွင်းတရက်ထဲအကူးစက်ခံရသူအများဆုံးဖြစ်ပြီးအကူးစက်ခံရသူအားလုံးရဲ့ထက်ဝက်ကျော်ဟာအိန္ဒိယအနောက်ပိုင်းကမဟာရာရှ္ထရာနယ်တွေကဖြစ်ပါတယ်။ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရတောက်ကြံနေအထိအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူ 12.3,000 ကျော်ရှိနေပြီးသေဆုံးရသူက 36,000 ကျော်ရှိပါတယ်။ကမ္ဘာတစ်လွှာဒီရောဂါအကူးစက်ခံရသူသန်းပေါင်း130နီးပါးရှိနေပြီဖြစ်ပြီးသေဆုံးရသူက3,000နီးပါးရှိနေတာပါ။အမေရိကန်နိုင်ငံဟာကမ္ဘာမှာကူးစက်မှုအများဆုံးဖြစ်ပြီးအကူးစက်ခံရသူသန်း30ကျော်နဲ့သေဆုံးရသူက5,000ခွဲကျော်နေပါပြီ။ဥရောပဒေသမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာနေသလိုကူးစက်များဗီဇာပြောင်းပိုးသစ်တွေရဲ့အန္တရာယ်နဲ့ပါရင်ဆိုင်နေရပေမဲ့COVID-19 ကာကွယ်ဆေးထိုးနှံမှုဟာလက်မခံနိုင်စရာသိပ်ကိုနှိပ်ကွေးနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဝေဖန်လိုက်ပါတယ်။ဥရောပဒေသမှာနှစ်ကြိမ်ထိုးနှံရတဲ့ COVID-19 ကာကွယ်ဆေးပထမကြိမ်ထိုးနှံပြီးသူဟာ10ရာခိုင်နှုန်းတောင်မရှိဘဲနှစ်ကြိမ်စလုံးထိုးနှံပြီးသူက4ရာခိုင်နှုန်းပဲရှိသေးတယ်လို့ WHO ရဲ့ဥရောပဆိုင်ရာအကြီးအကဲဒေါက်တာ Hans Kluge ကပြောပါတယ်။